ိုင်းနိုင်ငံကရာချန်အမျိုးသားတစ်တော်ဥယျာဉ်မှာလွန်ခဲ့တဲ့တစ်နှစ်လောက်ကပျောက်ဆုံးသွားခဲ့တဲ့တစ်တော်ထိမ့်သိမ်းဆောင်လျှောက်သူကရင်လူမျိုးဘယ်လီခေါ်ဖိုးလာကြီးမှုကိုအ мян ဆုံးစုံစမ်းဖော်ထုတ်ပေးဖို့ကုလသမဂ္ဂလူ့ခွင့်ရေးရုံးကဒီရက်ပိုင်းတွင်တောင်းဆိုလိုက်တယ်လို့ကရင်သဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးအဖွဲ့နဲ့ကရင်လူ့ခွင့်ရေးအဖွဲ့တွေကလည်းဖိုးလာကြီးမှုကိုဖော်ထုတ်ပေးဖို့တောင်းဆိုခဲ့ကြပါတယ်။အပြည့်အစုံကိုကိုညံဝင်းအောင်ကဆက်ပြီးတော့ပြောပြပေးပါမယ်ရှင်။
ထိုင်းနိုင်ငံသားကရင်လူမျိုးဘယ်လီခေါ်ဖိုးလာကြီးကိုထိုင်းနိုင်ငံပက်ရှ်ဘူရီခရိုင်ခရာချန်တစ်တော်ဥယျာဉ်မှုက2014ခုနှစ်ဧပြီလထဲမှာမေးမြန်းစရာရှိတဲ့ဆိုပြီးခေါ်ယူစစ်ဆေးပြန်လှုပ်ပေးခဲ့ပြီးတဲ့နောက်ပိုင်းဖိုးလာကြီးပျောက်ဆုံးသွားတာဖြစ်ပါတယ်။ခရာချန်တစ်တော်ဥယျာဉ်ကြီးထဲမှာအခြားကရင်လူမျိုးရွာသားတွေလည်းနေထိုင်ကြပြီးတောင်ယာလုပ်ကင်စားသောက်နေကြတာပါ။အဆိုပါကရင်ရွာသားတွေကိုထိုင်းတစ်တော်အာဏာပိုင်တွေကမောင်းထုတ်ခဲ့ပြီးဖိုးလာကြီးကလူအခွင့်အရေးရှုထောင့်ကနေဒီကိစ္စကိုလိုက်လံဆောင်ရွက်တာတွေရှိခဲ့တယ်လို့ကရင်လူအခွင့်အရေးအဖွဲ့တွေကပြောပါတယ်ဒီတော့တွင်ထိုင်းသစ်မောင်ကိုအဖွဲ့တစ်ဖွဲ့ကတစ်ခိုးထုတ်နေတာကိုဖိုးလာကြီးကမှတ်တမ်းထပ်ပုံရိုက်ကူးခဲ့တာရှိပါတယ်ဖိုးလာကြီးပျောက်ဆုံးသွားတဲ့အခြေအနေတွေနဲ့ပတ်သက်လို့ထိုင်းမြန်မာနယ်စပ်အခြေစိုက်ကရင်သဘာဝပတ်ဝန်းကျင်နဲ့လူမှုကွန်ရက်ခေဆန်အဖွဲ့တာဝန်ခံပေါ်စိန်ထွားကရှင်းပြပါတယ
်ထိုင်းအစိုးရရဲ့တစ်တော်ဌာနကွေဒီကကုလုံးနဲ့ပို့စားရှိတယ်ပေါ့ဒီတစ်ခါတည်းရှိတယ်။ higher policy ကဒီသူရဲ့ national park ကနော်သူကပ်ကွက်တဲ့နေရာမှာသူတို့လူနေမှုအခွင့်အရေးမရှိဘူးပါအဲ့ဒါပါတယ်။ပြီးတော့လည်းပြီးရင်ရဲ့ပြည်ထောင်စာကသူတို့တောင်းရလောက်တယ်လေ။တောင်းရလောက်တော့တော့အဖွဲ့တွေကဒီဒီကီယူအားတွေမောင်းထုတ်လိုက်တာပေါ့နော်။သူတို့ရဲ့လောက်နေတဲ့ဒီ strategy လာပါညာအဲ့ဒီမျိုး mutual ဖြစ်လာတာပေါ့နော်။သူကလည်းဒီကိုယ်စလေသူ့အနေနဲ့ပေါ့နော်သူကအမှုကိုသူကအဲ့ဒါလိုက်နေတာပေါ့နော်ဟိုပြည်တဲ့နောက်မှာဟိုကန်ကြာရဲ့ high officer တယောက်ပေါ့နော်သူကအဲ့ဒီဒီတရားရုံး case တစ်ခုရှိတယ်ပြည်မူရတဲ့ဒီ technology တစ်ခုဒီနေရာမှာသွားတွေ့ပြီးတော့သူကအဲ့ဒီကိုဓာတ်ပုံရိုက်ထားတာဆိုတော့အဲ့ဒီဓာတ်ပုံကိုသွားရိုက်ထားတာကအန္တရာယ်ကြီးတယ်ဘာဖြစ်လဲဆိုရင်သူကအဲ့ဒီ case ကိုထွက်လာလို့ရှိရင်ခုန National Park ရဲ့ဒီ counsel တယောက်ကအဲ့ရရာဒုပြုံးမယ်ပြီးတော့လည်းဒီကိစ္စကြီးပေါ်လာမယ်လေဆိုတော့အဲ့ဒါကအစပြောင်းအောင်သူကအဲ့လိုမျိုးလောက်တာလားဆိုတော့အဲ့ဒါက suspect တစ်ခုအနေနဲ့ပေါ့နော် case ပေါ့နော
်ဖိုးလာကြီးပျောက်ဆုံးမှုနဲ့ပတ်သက်ပြီးထိုင်းအခြေစိုက် Foreign Asia အဖွဲ့ရဲ့ Director Evelyn Blazit Serana ကအခုလိုမှတ်ချက်ပေးပြောဆိုပါတယ
် You know for some time there was this if you call it democracy in Thailand butWe realized, you know, in the recent
events. ထိုင်းနိုင်ငံဟာဒီမိုကရေစီလို့ပြောနေပေမဲ့မကြာသေးခင်ကဖြစ်ပျက်ခဲ့တဲ့အခြေအနေတွေကိုကြည့်ရင်လူတွေစိုးရိမ်ကြောက်ရွံ့နေတာကိုကျမတို့သတိထားမိပါတယ်။လူအခွင့်အရေးအဖွဲ့တချို့ကကြီးညာချက်တွေမှာပူးပေါင်းပါဝင်လာတာတွေလုပ်ပေမဲ့အရေးစုံပြီးအမည်မဖော်လို့ကြပါဘူးလို့ဆယ်ရနာကပြောသွားတာပါ။ဖူလာကြီးရဲ့ရုပ်တရက်ပျောက်ဆုံးမှုဟာအခြားသောလူအခွင့်အရေးလှုပ်ရှားသူတွေကိုစိုးရိမ်စိတ်ဝင်စေတယ်လို့ထိုင်းမြန်မာနယ်စပ်အခြေစိုက်ကရင်လူအခွင့်အရေးအဖွဲ့ဖြစ်တဲ့ KHRG ကလည်းပြောပါတယ်ဆောအယ်ဘတ်ဟာအဖွဲ့ရဲ့တာဝန်ရှိသူတူပ
ါတပဝပဝစ်လက်ပတ်တဲ့ဘရအဲ့လိုမျိုးထဲထဲဝူဝူလှောက်ရှားနေတာဒီထိုင်းနိုင်ငံဘက်မှာတည်ယူရမရှိဘူးပေါ့နော်သူတို့ပေါ်ပေါ်ဆိုလို့ရှိရင်သူအဲ့လိုမျိုးတရားပဲရှိတယ်အဲ့လိုမျိုးရှိတဲ့ခါကျတော့သူတို့ကလည်းဒီတပဝပဝစ်ထဲထဲမှာဟိုသူ့လိုမျိုးလုပ်နိုင်ဖို့အတွက်အခက်တန်းလေးတစ်ခုပြည့်တယ်နော်လက်တရားဥပဒေရတဲ့ဆော့ထုတ်ပေးဖို့လည်းကျွန်တော်တို့ညော်လေးတယ်အဲတောင်းလဲတောင်းဆိုခြင်းပေါ့
ထိုင်းရေးတွေကတော့ဘီလီခေါ်ဖိုးလာကြီးပျောက်ဆုံးမှုကိုစုံစမ်းနေစဉ်မှာကရာချန်အမျိုးသားတစ်တော်ဥယျာဉ်မှုကိုတွေ့ပြောင်းလိုက်ပါတယ်ဖိုးလာကြီးပျောက်ဆုံးသွားမှုဟာကရာချန်အမျိုးသားတစ်တော်ဥယျာဉ်ဝန်ထမ်းတွေနဲ့ပတ်သက်နေနိုင်တယ်လို့မိသားစုဝင်တွေရဲ့စွပ်စွဲချက်ရှိနေခြင်းမှာပဲတစ်တော်ဥယျာဉ်မှုကိုအခုလိုပြောင်းရွှေ့လိုက်တာနဲ့ပတ်သက်ပြီးထိုင်းတရားရုံးကကန့်ကွက်ခဲ့ပါတယ်ခင်ဗျာ